နည်းနည်းတဲ့သဘောသိရောက်တာပေါ့အဲဒီဒုက္ခကြီးတဲ့တရားတွေရဲ့သဘာဝအထည်ကိုလက္ခဏာတွေသိဖို့ကြတော့ဒါတော့မလွယ်ဘူးမြင်ဖို့ရမလွယ်ဘူးဒါမလို့မြင်နေကြလို့နည်းနည်းတယ်လို့ခေါ်တာကျန်သစ္စာနှစ်ပါးကတော့နည်းနည်းလို့မြင်နိုင်ခဲ့တယ်လို့ဆိုပါတယ်ဟုတ်သစ္စာနှစ်ပါးကတော့ယုတ်တည်တာနေဖြစ်နေတာလေသစ္စာစိုက်ကြည့်လို့ရှိရင်ယုတ်တဘာဝနတ်တဘာဝတွေထင်ရှားတော့ယုတ်တဘာဝဆိုချမ်းသာအဖြစ်ပြောင်းလဲတတ်တယ်တမျိုးပြီးတမျိုးပြောင်းနေတာပဲဆိုတော့မာလိုက်ပြောလိုက်ရေပြောလိုက်ယူစီးလိုက်စေကလည်းစူထိုင်းလိုက်ပူလိုက်နှွေးလိုက်အေးလိုက်ပေါ်လိုက်တောင်းလိုက်တင်းလိုက်လှုပ်လိုက်စသည်ပေါ့လေအမျိုးမျိုးပြောင်းလဲနေတာစေကတော့ပေါ်သမီးအာယုန်ကြီးတည်တည်နေတာပေါ့လေနတ်သဘောလေးပဲဒါလည်းပဲထင်ရှားပါတယ်ကမ။ဟဲ့။တဘာဝအထေကိုနေတဲ့ဘုလိုကမ္မထာအာရုတဲ့ဤအယသိရပါတယ်ဒီမှာလက္ခဏာလေးရိုးရိုးစေကုသဘောမျိုးနဲ့တော့လက္ခဏာတော့မမြင်ဘူးပေါ့တို့တရားထုတ်လို့ရှိရင်တော့မြင်လာတာကျန်နှစ်ပါးကတော့နိဗ္ဗာန်ဆိုတာဘယ်လိုသဘောဝါလဲဆိုတာပေါ့လေအထေကိုနေအဖြစ်နိဗ္ဗာန်ရဲ့သဘောဝါကိုစိတ်နဲ့ယူလို့အာယုံပြုကြည့်လို့ထေရှားမသိတာနိဗ္ဗာန်ရောက်အောင်အကျင့်ကောင်းမေဖို့တရားတွေလည်းပဲဒါလည်းပဲမထေရှားဘူးပေါ့လေသဘာဝအထေကိုနေနဲ့မထေရှားဘူးဒီတော့အာထုတ်လည်းပဲဘာမှအကျိုးကျေးဇူးမရှိဘူးဟောရှုခွင့်အနေနဲ့ပြတဲ့တရားတွေမှာဟောနေရှုခွင့်ရှုခွင့်မဟုတ်ဘူးသူကတော့မြမောက်ပြုသီးရမယ်တရားမြမောက်ပြုသီကြောင့်တရားဒါပါပဲဒါပဲထင်ရှားတယ်သူကတော့ရှင်ဘိသ္စနှစ်ပါးကတော့သဘာဝထေကိုအားဖြင့်ထင်ရှားနေတော့သီကိုသီးရမယ်သူရဲ့သစ္စာလည်းပဲသီးပြီးတော့ပယ်ကိုပယ်နေရမယ်ပြည့်ခွင့်မရအောင်လည်းကြိုးစားရမယ်ဒါတော့ထင်ရှားတယ်သူကတော့ရိုးရိုးသူလိုကလို့အနေနဲ့လည်းပဲထင်ရှားတယ်ယောဂီတွေအနေနဲ့ကတော့သဘာဝအထည်ကိုနေအားဖြင့်ရှုတဲ့အခါမှာထင်ရှားတယ်သူကတော့နာမလို့မြတ်စွာဘုရားဖြစ်နိုင်ချက်ရှိတဲ့သစ္စာတရားပေါ်မှာသာကမ္မထာအထုလို့ဖြစ်နိုင်တယ်လို့မိကြပါတယ်ကောအဲ့ဒီမိကြတဲ့အတိုင်းဘုရားတို့ကြီးစုစီမှာရှာတော်ဘုရားကြီးလည်းပဲဖြစ်နိုင်ချက်ရှုခွေအာယုန်နေပဲရှုခွေအာယုန်နေပဲပေါ်ပြထားတာပါဘုရားတို့တွေလည်းပဲသေဒနာနည်းရကျေးဇူးရှင်မသီဆရာဆရာဆရာတို့ယာယီပြထားတဲ့လမ်းကြောင်းအတိုင်းပဲကိုတတ်သမျှမှတ်သမျှသေဒနာနည်းလေးနဲ့ညှိပြီးတော့ပေါ့လေဆရာနည်းထည့်သွင်းပြီးတော့ဟောပြောညွှန်ပြနေရတာပါကံပိရောပိဓမ္မောပฏิပက္ခဝိဓမ္မနေနစုဘာကတော့ဘဝရဆိုတဲ့အထာကတာမိဆိုခြင်းအရာပေါ်လေရှိသစ္စာနှစ်ပါးဟာနည်းနည်းလို့မြင်နေကြလို့နည်းနည်းတော့လည်းပဲဆန့်ကျင်မဲ့နိဝရဏတရားတွေဘာဝနာစွာနဲ့မှုတ်ထုတ်ပယ်ထုတ်လိုက်တဲ့အတွက်အလွန်ထင်ရှားနိုင်လာပါထင်ရှားနိုင်ပါတယ်တာမင်းကထင်ရှားတယ်အလွန်လို့ထင်ရှားတာတဲ့ကိုပြပြသတာဖြစ်လာတယ်ဆိုတဲ့အတိပဲပေါ့အဲ့ဒါမနေ့ကဒီဘိုက်ကလေးလုပ်ငန်းရှင်နဲ့ဆက်ဆက်ပြီးတော့ပေါ့လေအတမှန်ပြောသွားပါတယ်ဒီဆန်းညမနေဝရဏတရားကြီးကင်းလို့မြင်နေခဲ့လို့နေနေတဲ့တရားအလွန်ထင်ရှားလာနိုင်တယ်ဆိုတော့ဆန်းညမဖြစ်တဲ့တရားကြီးကင်းกว่าအောင်ကင်းกว่าမှုဟာဘယ်လိုဟာနဲ့ဆက်ဆက်နေတယ်လဲဆိုတာပဲဆက်တွေ့ရမှာပါပဲ အဲ့ဒါကိုဆက်စီဆက်ပြီးတော့ပြောထားပါတယ်ပဋိပက္ခဝိဓမ္မနာပါဏသမ္မာပฏิပတ္တိပฏิပတ္တာနဲ့ရှိကတိစရာလေးတွေရှိနေတော့စကားကအမြင်မပြတ်သေးဘူးလေမြင်ရတော့ဒီမှာပြောရတယ်ဒီမှာပฏิပက္ခဝိဓမ္မနာပါဏညီမကလေးနိုင်နေတဲ့တရားတော့ဆက်ကျင်မဲ့တရားကိန့်ကွာတဲ့အတွက်အလွန်ထင်ရှားတာတော့ဟုတ်ပြီ။ဆက်ကျင်မဲ့နိဝရဏတရားတွေကိန့်ကွာမှုကတော့ဘာနဲ့စနေပါသလဲဆိုတာပေါ့လေ။ဒီမှာမေးဖြေထားပါတယ်ဒီမှာပฏิပက္ခဝိဓမ္မနာပါဏသမ္မာပฏิပတ္တိပฏิပတ္တာနဲ့နိဝရဏတရားဆက်ကျင်မဲ့တရားတွေကင်းကွာခြင်းကတော့နီးလန်းကြကျင့်သုံးမှုနဲ့ဆက်ဆက်လျက်ပတ်သက်လျက်ရှိပါတယ်တဲ့ပတ်သက်နေပါတယ်တဲ့နီးလန်းကြမကျင့်သုံးဘဲနဲ့တော့ဘယ်နည်းနဲ့မှဆန့်ကျင်မဲ့တရားတွေကကင်းကွာမသွားနိုင်ဘူးလို့ဆိုလိုတာပေါ့လေဆန့်ကျင်မဲ့တရားတွေမကင်းဘူးဆိုလို့ရှိရင်လည်းပဲမိနိုင်ခဲ့လို့နေတဲ့တရားလည်းပဲမထင်ရှားဘူးဆိုတဲ့အဓိပ္ပာယ်လည်းအလိုလိုပါသွားတာပေါ့အဲ့ဒါကိုရှင်းလင်းချက်ထုတ်ထားပါတယ်။ဒီတော့ဆန့်ကျင်မဲ့တရားတွေကင်းကွာမှုဆိုတာနိလန်းကျကျင့်သုံးမှုနဲ့ဆက်ဆက်တယ်ဆိုတော့သူမပါမပြီးဘူးဆိုတော့နိလန်းကျကျင့်သုံးဖို့ရဘယ်လိုလုပ်မလဲဆိုတာမလုပ်မလဲဆိုတာပေါ့လေမိကုံကထွက်လာပြန်ပြီ။သာသတ္တမသဝနာဒီနာတဲ့။သာထို့သို့မိနိုင်ကလေးနဲ့နေတဲ့တရားတွေပေါ်လွင်ဖို့ရအတွက်ပြပီတသဖြစ်ဖို့ရအတွက်နိဝရဏကင်းမှဖြစ်နိုင်မယ်နိဝရဏကင်းမှုဟာနိလာကျကျင့်သုံးမှုနဲ့ကျင့်သုံးခြင်းနဲ့ဆက်ဆက်နေဆိုတော့နိလာကျကျင့်သုံးခြင်းဟာသတ္တမသဝနာဒီနာသူတော်ကောင်းတရားဘုရားမြတ်စွာဟောထားတဲ့တရားကျင့်နိမှန်တရားနာကြားမှုနဲ့ဆက်ဆက်နေတယ်။နိလာကျကျင့်သုံးခြင်းအဲ့ဒီနိလာကိုကြာကြာနဲ့နာကြားပါလေးလာပါဒီလိုဆိုလို့ရပါတယ်။လေးလာရင်နိလာကျကျင့်သုံးနိုင်ပြီ။ကျင့်သုံးမှုနည်းရသွားပြီ။ကျင့်သုံးရင်ထင်ရှားလာမယ်ဒါပဲ။တန်သတ္တိဓမ္မေသပစာသာယတံလို့ခေါ်ပါတယ်။ဒီလိုတရားကောင်းတရားကိုကြားနာဘူးကျင့်နိမှန်တွေကိုနိလန်းကျကျင့်သုံးမှုရအတွက်နိလန်းတွေကိုနာကြားမှုဆိုတာဟာနိလန်းပေးသူပေါ့နိလန်းတိုင်းကျင့်သုံးလို့ရရှိတဲ့အကျိုးရလတ်ဓမ္မပေါ်မှာယုံကြည်မှုလက်ခံမှုရှိပါမှာဘလောက်ပဲတရားတွေနာနာပေါ့လေဒီတရားတော်ကိုဖော်ထုတ်မှုတော်ဖော်ထုတ်တော်မူတဲ့ညဉ့်ကြသူပြီးတော့ညဉ့်ကြတဲ့အချိန်အားထုတ်လို့အကျိုးရလဓမ္မဒီပေါ်မှာယုံကြည်မှုမရှိဘူးဆိုလို့ရှိရင်တော့ဘယ်လိုလုပ်မလဲဗဒိနာမဖြစ်နိုင်ဘူးဒီတော့ဒီနိလနေကိုညဉ့်ကြတဲ့ဆရာဘုရားပေါ်မှာလည်းဗုဒ္ဓပေါ်မှာလည်းယုံကြည်မှုရှိရမယ်သူညဉ့်ကြတဲ့တရားနဲ့အဲ့ဒီတရားအားထုတ်လို့ရရှိတဲ့အကျိုးရလဒီပေါ်မှာလည်းပဲယုံကြည်လက်ခံမှုရှိရမယ်။ဓမ္မသာကျင့်ဤအမှန်တွေကိုဟောလိနာကြားဖြစ်တာပါပဲ။ဒါတော့ကိုယ့်အကူလည်းမေးရမှာပေါ့။ဒီနိလန်းတွေကိုညွှန်ကြားတဲ့မြတ်စွာဘုရားကဘယ်လောက်အတိုင်းတာဒီယုံကြည်လဲ။ဒီနည်းတိုင်းအားထုတ်လို့ရှိအကျိုးရလဒီကဘယ်လောက်အတိုင်းတာဒီရှိတယ်ဆိုတာပေါ့လိ။တိပ္ပံသုံးရဲ့အစကြင်ညာချက်မှာပြထားတာစိတ်စိတ်ကြံမှုအစအကျိုးခုနှစ်မျိုးတော့ပြထားတယ်ပုဂ္ဂိုလ်ရေရာယနိညွန်သူဖျားကိုမှမကြင်ညိုသည့်တရားတော်မှအာမရသည့်တရားတော်မှညွှန်ကြားထားတဲ့တရားတွေဟာဘယ်လောက်အားရစရာကောင်းသလဲလူတွေကညစ်ပတ်နေတာစိတ်ညစ်ကြေးတွေဒီပတ်တာကြီးကျင်းတဲ့တန်ရှင်းတဲ့ဆိုတော့ဘလောက်ကောင်းတဲ့ခုံလဲ ပြီးတော့ဆိုရင်ဘူးဆိုမှုတွေကင်းတယ်ဆိုတော့ရိုးရိုးလေးနဲ့ဘလောက်ကောင်းတဲ့ကုန်လဲတန်တကိုစင်းရည်ကင်းတယ်ဆိုတော့ဘလောက်ကောင်းလဲစိတ်စင်းရည်တွေကင်းတယ်ဆိုတော့လူဘဝမှာဆိုလို့ရှိရင်ကိုစင်းရဆင်းစင်းရနှုတ်လိုက်လို့ရှိရင်ကျန်တော်လေးအကောင်းကြီးနေမှာပဲတရားတစ်ခုအတွက်မြတ်စွာဘုရားအာမခံထားတာစဉ်းစားကြည့်လို့ရှိရင်အလွန်ကောင်းတာပဲကိုစင်းရလည်းမရှိဘူးစိတ်စင်းလည်းမရှိဘူးဆိုတော့အမှန်တကယ်ကောင်းတယ်လို့ပဲလို့ဝါစစ်စကပါလာတဲ့လူအစင်တနေကြအောက်တန်းကြစီတတ်တဲ့အောက်တန်းစားတွေလည်းပဲအပြတ်ရှင်းနိုင်တယ်ကာဘုံချမ်းသာတဲ့အစာကုန်များစွာလူတွေထင်ကြီးတဲ့ချမ်းသာတဲ့အစာကုန်များစွာသားတဲ့ချမ်းသာလည်းပဲရနိုင်တယ်ဆိုတာဘုရားမြတ်စွာကဓမ္မအမှားကြက်ပြီးထားတာပဲအဲ့ဒီပုံမှာတော့ဒီတရားအထုတ်တယ်ဆိုလို့ရှိရင်ဖြစ်နိုင်ချက်ပေါ်မှာပေါ့လေယုံကြည်ချက်တော့ကြထားမယ်ယုံကြည်ချက်ကြထားမှလက်ခံထားမှဒီတရားကိုလည်းပဲကျင့်သိမှကိုလည်းပဲနာကြလည်လာဖြစ်တာပဲနီးရပြီဆိုလို့ရှိရင်လည်းပဲနီးလာကြကျင့်သုံးနိုင်တော့တာပဲနီးလာကြကျင့်သုံးပြီဆိုလို့ရှိရင်ဘောဆက်စစ်ကပါလာတဲ့ကုသိုလ်တရားကိုအကြီးအကျယ်ဆန့်ကျင်ပြုပြီးတော့စိတ်ကိုညဉ့်ညမ်းစေတတ်တဲ့အသိဉာဏ်ကိုအားနဲ့ချိနှောင်ပြုလုပ်တတ်တဲ့တရားစုတွေလည်းကင်းမှာပဲဆန့်ကျင်ဘက်တွေကင်းပြီဆိုလို့ရှိရင်စိတ်ကကြီးပြီးတော့တည်ပြီးတော့မြင်နေခဲ့တဲ့နဲ့တရားတွေလည်းပဲလွယ်လွယ်လေးနဲ့ထင်ရှားပေါ်လွင်လာမှာပဲဆိုတာကြုံကြုံဆက်ဆက်ပြီးတော့ပြထားတာဟာအမှန်တော့ကောင်းပါတယ်ဒီတော့အခုလိုတရားတွေနာပြီးတဲ့အထိနာပြီးတော့ညွှန်ကြားချက်ညွှန်တော်မူတဲ့မြတ်စွာဘုရားပေါ်မှာညွှန်ထားတဲ့အတိုင်းကျင့်သုံးလို့ရရှိတဲ့အကျိုးရလတရားတော်ပေါ်မှာယုံကြည်ဖို့ဆိုတာကတော့ဖို့ခိကဆိုလို့ရှိရင်ဖျားဖြစ်ပြီးတတ္တဝါတွေအခုလိုကိလေသာညှောင်းတရားတွေဟောဖို့ရန်ပြင်ဆင်တဲ့အခါတတ္တဝါတွေကကိလေသာထူပြောတော့နဲ့နေတဲ့တရားနဲ့ပေါ့လေရှင်ကြည့်တဲ့အခါမှာတိဖို့မလွယ်ဘူးဆိုတာပေါ့လေဒါတော့တလောက်ညဉ့်ညားနဲ့လောကသားတွေနဲ့ဒီတရားနဲ့မလိုက်ဖက်တော့တရားမဟောဖို့ရမြတ်စွာဘုရားနည်းနည်းလေးကြောက်ကြမဲ့နေဖို့ရပေါ့လေနည်းနည်းလေးစိတ်ကလေးဖြစ်သွားတယ်တောင်းလေးပါပဲအဲ့ဒီအပိုင်းလေးကိုမဟာဗြဟ္မာကြီးကတိလိုက်တာနဲ့ပဲချက်ချင်းရောက်လာပြီးတော့မြတ်စွာဘုရားတရားဟောဖို့တိုက်တွန်းတယ်နှုတ်ဆော်တယ်တိုင်နှုတ်ဆော်တဲ့အခါမှာအများကြီးလည်းမြင်ရတယ်လို့ဆိုရပါတယ်အဲ့ဒီခေတ်ကလည်းပဲမဟာဗြဟ္မာကြီးကိုဖျားလို့ပြီးတော့ကိုးဝေကြတာမဟာဗြဟ္မာကြီးကလွဲလို့ရှိရင်တိဗ္ဗိမိမြတ်သူမရှိဆိုတာလည်းပဲဒီလိုလည်းပဲအယူရှိကြတယ်ဒီတော့အခုလို့လမ်းညွှန်သူမြတ်စွာဘုရားနဲ့လမ်းညွှန်ချက်သုံးဖို့ညွှန်ချက်တိုင်းအားထုတ်လို့ရရှိတဲ့အကျိုးရအကျိုးရလပေါ်မှာပေါ့လေယုံကြည်ခြင်းဆိုတာလည်းပဲလောကမှာထူးခြားချူးချူးခြားခြားအားဖြင့်ချီးမွမ်းတတ်တဲ့လေးစားတတ်တဲ့ပုဂ္ဂိုလ်များရဲ့ပန်ကြားမျော်လင့်ချက်ပေါ့လေမျော်လင့်ပန်ကြားချက်အရင်ခံတာပဲငါတို့ကိုယ်ဝယ်တဲ့ဒီမကြီးရတော့မှဒူးထောက်ပန်ကြားနေရပြီတမန်ဖျားမျိုးမဟုတ်ဘူးငါတို့ကိုယ်ကလေးမှာရဲ့ဥဋ္ဌိထခံရသူပဲဆိုပြီးတော့အထင်ကြီးသွားတာဒါတော့ငါတို့ဖရာရဲ့အားထားရခံရတဲ့ပုဂ္ဂိုလ်ကြီးဆိုလို့ရှိရင်သူထာကဖြစ်ပေါ်လာတဲ့အဆိုမိတ်တွေဟာလည်းပဲအောက်တန်းစားမဟုတ်ဘူးဆိုတာပေါ့လေနားလည်သွားတယ်နားလည်ပြီးတော့ဒီမှာတတ္တတရားကြီးနှိုးကြလာတယ်ယုံကြည်လာတယ်လက်ခံလာတယ်ဒါခုခေတ်ကပေါ့လေအခုခေတ်ကတော့ဘုရားတန်ဆောင်ဖြစ်တဲ့ပုဂ္ဂိုလ်များကိုယ်တိုင်ကပဲ တရားမမြင်သေးတော့ဖယားကိုလည်းမမြင်သေးဘူးလေတရားမြင်မှဖယားမြင်မှာကိုဒီတော့တရားပေါ်လေးစားအောင်ဆိုပြီးတရားရဲ့ဂုဏ်ကြီးတွေကိုဘုရားမြတ်စွာမိတ်ဆွထားတဲ့အတိုင်းပေါ်လေဂုဏ်ကြီးတွေဖော်ပြရတယ်ဂုဏ်ကြီးတွေဖော်ပြတော့ဩဒီတရားသမ္မာတရားမဟုတ်ဘဲကိုမတ္တိပ္ပံတရားဆိုလို့ရှိရင်သမ္မာအကျိုးရတာမဟုတ်ဘူးရိုးရိုးလေးနဲ့ကောင်းလိုက်တာဆိုတာပေါ်လေနားလည်သွားတယ်လေးစားတတ်တဲ့ချီးမွမ်းတတ်တဲ့လေးစားတတ်တဲ့ပုဂ္ဂိုလ်များရဲ့တိတ်တွန်းချက်အရာပေါ့လေပုဂ္ဂိုလ်ပေါ်မှာလည်းပဲလေးစားသလိုပေါ့လေအဲ့ဒီပုဂ္ဂိုလ်ရဲ့ညွှန်ကြားချက်ပေါ်မှာလည်းပဲလေးစားပြီးတော့မြတ်မြတ်နိုးနိုးသလိုနာကျိုးကြတာနာကြတော့တရားရဲ့ခုံယူသိပြီးတော့တတ္တတရားကြီးနိုးကြလာတာကျင်းနီးမှလည်းပဲသိတာကျင်းနီးမှလည်းသိလာပြီဆိုတော့ဒီအကျိုးကိုရလို့တဲ့ဆန္ဒရှိပြီးတော့ကျိုးစားပြီးတော့ဗောတယ်နီလောက်မှဆိုအထုတဲ့အပိုင်းကြီးရောက်လာတာအဲတော့အခုဒီတဲမှာတရားထုနေကြတဲ့ပုဂ္ဂိုလ်များဟာအဲ့ဒီလိုပုဂ္ဂိုလ်တွေကြီးပဲလို့ဘုန်းကြီးတို့ကတော့အကျဉ်းစားယုံကြည်ထားပါတယ်ဒါပေမဲ့လို့ယလိရတော်တော်ကြားလာပြီးစီရန်လျှောက်တဲ့ခါဆိုအမှတ်မပါတော့တချို့ပါတချို့များဆိုလို့ကြီးကျမကြီးရလျှောက်လည်းရှိတယ်ဖူကြီးဒီကြီးလည်းကြီးတယ်တဆုံးကြီးလည်းကြီးတာလည်းရှိတယ်တမထိုင်တဲ့အကွေးစားအလှူရှားတွေမှာလည်းပဲဖြည်းဖြည်းသာသာလူမာလို့လောက်ရမယ်အစားပေါ့လေလူမာကြီးလို့သဘောထားပြီးတော့အဲ့ဒါလည်းပဲမြန်မြန်ဆန်းဆန်းရှိလို့အမကတော့တိတ်တော့စိတ်မဲ့တော့မထင်ဘူးထီထီမိမိလည်းရှိမှရှိပါမလားဆိုတန်တရားလည်းဖြစ်နေပါတယ်မနေ့ကပြောသလိုပေါ့စားပွဲတွေအတုံးလေးတွေဘက်ကလေးတွေဟာဒါချိုတာပဲဒါချင်တာပဲဆိုအပြင်ဘက်ကနေပြီးတော့ဝေဖန်နေမယ်စားပါဇက်ထဲထည့်ပြီးတော့သေးသေးချာချာစိုက်ပြီးတော့ဝါကြည့်အရသာထွက်တယ်လို့ပေါ့လေပေါ်ရလေးကြီးပေါ်စဲလိုက်ပြီးတော့ရှူတဲ့အခါမှာအရသာတပွဲသူ့ဆိုင်ရဆိုင်ရအထယ်ကိုလေးကြီးဝါတိုင်းဝါတိုင်းမှတ်တိုင်းမှတ်တိုင်းအောင်တိကျရဲ့လားဆိုတာပေါ့လေတန်တရားကြီးဖြစ်မိပါတယ်ဒီတော့ဒီနေ့ကတော့ယူသေးသေးလုပ်ပုံလေးတော့ပြောပြရမှာပါပဲနိလမာကိုညွှန်ပြဖို့ကတော့တကယ်ကရယာဏမိတ်တအရှိဖြစ်တဲ့ကမ္မထန်ဆရာများကပါလိတိတံသူများသိပြီးတော့အလုံးကျင်တာတနာတဲ့စိတ်နဲ့ပါလိတိတိကျကျညွှန်ကြမှာပါပဲမြတ်စွာဘုရားညွှန်ကြားထားတဲ့အတိုင်းဒါကကမ္မထန်ဆရာဘက်ကတောင်းယောဂီဘက်ကတောင်းရတော့ယထာလူစိတ်တာပฏิပတ်ကြံတာလို့ဆိုထားပါတယ်။ဤညွန်ထားတဲ့အတိုင်းတိတိကျကျပါလိမ့်မယ်။ဒီသတိပဋ္ဌာန်လမ်းကြောင်းဖြောင်းမြှောက်ရှင်းပါတယ်၊ကျင့်သုံးရပါတယ်။ဒါမှအကျိုးရပါတယ်။ပြောထားတာကတစ်မျိုးကိုယ်ကလောက်တာတစ်မျိုးဆိုတာတော့အဲ့ဒီလိုဆိုလို့ရှိရင်တော့ဤလမ်းကြောင်းကျင့်သုံးပါမှအကျိုးရလကဖြစ်ပေါ်နိုင်တာဖြစ်တော့ညွန်တဲ့အတိုင်းမဟုတ်ဘူးဆိုလို့ရှိရင်တော့အချိန်သာကြာညောင်းသွားမယ်ဘာမှထူမှာမဟုတ်ဘူးအဲ့တော့တချို့ယောဂီတွေပြင်ဖို့လိုပါတယ်စားပွဲတွေကအတုံးလေးတွေဖာလေးတွေအပြင်မှာနေတော့ဘာရသာရှိတယ်ဆိုတဲ့ဟာတော့အထင်ပဲရှိပါတယ်ပါဇာတဲထည့်ပြီးတော့ဝါကြီးမှအဲ့လိုဝါတဲ့ခါမှာတတိထားရောဝါရဲ့လားဆိုတာပေါ့လေဒီရသာဘာရသာရှိတယ်ဆိုတာပေါ့လေတတိထားမှမဝါပဲနဲ့တောင်စင်းစားမြောက်စင်းစားပြီးတော့ဝါနေလို့ရှိရင်တော့နောက်ဆုံးမျိုးချတဲ့ပိုင်းတိဘာမှတိမှာမဟုတ်ပါဘူးအဲ့ဒီသဘောမျိုးပဲသေးသေးချာချာတတိထားပြီးတော့ဝါမအရသာထွက်လာထွက်လာတဲ့အရသာကြည့်ပါလေအဲ့တော့ယထာနုသိတံပฏิပိစ္ဆာတိဆိုတာပေါ့လေညွှန်ကြားတဲ့အတိုင်းတတိပ္ပစာလမ်းကြောင်းကိုဖြောင်းမြောက်လျှောက်ဖို့ရာတိတ်အရေးကြီးပါတယ်တမဘုန်းကြီးတို့တွေလည်းပဲရဟငယ်ဘုရားတို့ကကလျာဏမိတ်တဂုံကြီးနဲ့ပြည့်စုံတဲ့ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးကိုယုံကြည်အားထားပြီးတော့သူရဲ့ဗုဒ္ဓအလိုကြညွှန်ကြားချက်တွေကိုပေါ့လေယုံကြည်ပြီးတော့အားထုတ်တာပါစောပိုင်းကတော့ခပ်ပေါ်ပါဖြစ်ပြီးနဲ့နောက်ပိုင်းကျတဲ့ခါကျတော့တိတိကျကျဆရာညွှန်တဲ့အတိုင်းလုပ်တာပါဆရာကြီးမညွှန်ညင်ရအောင်လုပ်ပါတယ် ညွှန်ကြားတဲ့အတိုင်းတိတိကျကျလုပ်ဖို့အရေးကြီးပါတယ်တော့။အဲ့တော့ဓမ္မတွေ့ပါတဲ့ဤကတော့ပြိခိုက်ရှိမှသဘာဝမုတ်ချတည်နိုင်သည်ဆိုတဲ့ဥပဒနာဆိုမိတ်ပြိခိုက်ရှိလို့ရှိရင်သဘာဝတွေကိုတကယ်တွေ့လာမယ်ဒါပဲလုံဤလေးကလွဲပါတယ်ပြိခိုက်ဆိုတဲ့စကားကိုဖြစ်ကိုနှုတ်ပြီးတော့မြေချနာစာထိတွေ့ဖောင်းပိန်ထိုင်ထိခွေးဆာလှူရှာစသည်တည်းလို့ရှိအများကြီးရတယ်မြင်ခိုက်ရှိမှသဘာဝမုတ်ချတည်နိုင်သည်ကြားခိုက်ရှိမှသဘာဝမုတ်ချတည်နိုင်သည်တနေ့ကအခန္ဓာတိုက်တာပွင့်တာဒီနဲ့ပြောခဲ့ပါတယ်။နာဂရှိမသဘာဝမုချတိနိုင်သည်၊စာဂရှိမသဘာဝမုချတိနိုင်သည်၊ကြီးဂရှိမသဘာဝမုချတိနိုင်သည်၊ဖောင်းဂရှိမသဘာဝမုချတိနိုင်သည်၊ပိန်ဂရှိမသဘာဝမုချတိနိုင်သည်ဆိုတော့လေ။ထဂရှိမသဘာဝမုချတိနိုင်သည်၊ကြွားဂ၊လှဂ၊ရှားဂအစရှိအများကြီးပဲ။ဖြစ်ဆိုတဲ့စကားကအကုန်လုံးတဲ့သတိပ္ပံတရားသတိပ္ပံတုတ်တစ်ခုလုံးကိုချုပ်ပြီးပါတယ်သူကလေ။ချက်ယူလို့ရတာပါလေကိုယ်ထဲမှာကသူ့အကြောင်းနဲ့သူ့အကျိုးနဲ့ရေကြောင်းရည်စည်းကြောင်းစီးတယ်လို့စီးနေတာပဲဒါရည်စည်းကြောင်းစီးနေတာကိုယ်ကတာပြီးတော့ထိုင်ပြီးတော့မလွတ်ရအောင်ကြည့်နေဘူးဒါအသက်ရေးကြီးပါတယ်တော့အဲ့ဒါကတော့ယောဂီရဲ့တောင်းအောင်ရှိပါတယ်ထိုင်ပြီးတော့ရှုမှတ်တဲ့အခါမှာပင်တိုင်းဗရဏအာယုံကတော့ဝါဘက်ကဖောင်းပိန်မှုပါပဲအပြောကတော့ဖောင်းပိန်ပေါ့သဘောကတော့ဒီထဲမှာတောင့်တင်းလှုပ်ရှားရွေသွားတာပါလေတကယ်သဘာဝအစစ်ယုတ်တကတိစာထိုက်တဲ့တရားအစစ်ဒီထဲမှာရှိနေတယ်မြင်နေခဲ့လို့နည်းနည်းတယ်ဆိုတာပါလေတရားရှိနေတယ်ဒီမှာအဲ့ဒါကိုရှုရတာပဲရှုတယ်ဆိုတာကစံသဘောပါပဲဇာနာလာတာအာရမဏချာယတိနေချာယတိတိဈာနာဆိုတော့ဒီသမထအာဈာနာတော့မပြောသေးပါဘူးနောက်ခွင့်တင်တဲ့နေချာမှာပြောမှာအာရမဏကိုယ်ရဲ့ကပေါ်လာတဲ့ရှုဖွဲ့အာယုံကိုချာတိနေချာယတိအာယုံအကျွင်းအကြံမရှိပါလိချုပ်ငုံပြီးတော့ပါလိအပြည့်ရှုတာတဲ့ကျတော့ဉာဏ်ခေါ်တာပဲအဲ့ဒီစူးစိုက်ရှိတဲ့ဉာဏ်ကလည်းပဲအင်္ဂါတွေက9မျိုးရှိပါတယ်သုံးမျိုး6မျိုးရှိပါတယ်ပထမအမျိုးအစားကတော့ဝိတက်ကနဲ့ဝိကြာရဝိတက်ကဆိုတာကကြံရွယ်တဲ့သဘောဖြစ်ပြီးတော့ဝိကြာရကတော့သုံးသတ်တဲ့သဘောရှိပါတယ်ခေစကားနဲ့ပြောလို့ရှိရင်ရွယ်စုတဲ့သဘောနဲ့ထိမှပို့တိုက်တဲ့သဘောပေါ့ဒါရှိရပါတယ်တရားရှုသည်မြတ်သမထတရားပဲအဲရှုရှုဥပဒနာတရားပဲရှုရှုပါလေဒီဆန်းကတော့ပါရပါတယ်ရွယ်စုချက်ဆိုတော့ဝိုင်းပိုက်စိုက်ထားပြီးတော့ဖောင်းတက်လာတာဖောင်းတက်လာတဲ့ရှုမှတ်တဲ့စိတ်နဲ့တက်အောင်ရွယ်စုထားတာဒါတည်းအသိရဲ့ကြီးပါတယ်အဲ့ဒီဘက်ကိုရှေ့ရှုပြီးတော့ဗောလေညွတ်ကိုင်းထတာရွယ်ထတာချိန်ထတာမှန်ထတာအဲ့ဒါလေးတစ်စိတ်ရှိရမယ်ရွယ်ုံသာရွယ်ချိန်ုံသာချိန်ထပြီးတော့သတိပ္ပံတရားမှာပါတဲ့အာတာပဆိုတာဗောလေအပူတစ်ပြင်းအားဆိုင်ပူတစ်ပြင်းအားဆိုင်လို့အေးစစ်စစ်လုပ်လို့မရဘူးနုံနုံချာချာတက်တက်ကြွကြွဖြစ်ဖြစ်လက်လက်ဗောလေတော့ရှိရတယ်ဗောအဲ့ဒီနှိုးချဖြက်လက်အပူတက်ပါတဲ့အာတပလုံးလာဝိရိယအဲ့ဒါနဲ့လည်းပဲပေါ်လာတဲ့ဖောက်မှုစီကိုရှုမှတ်တဲ့စိတ်လေးရောက်သွားအောင်တွန်းအားပေးရပါတယ်ချိန်သာချိန်ထားပြီးတော့တွန်းအားမရှိဘူးဆိုလို့ရှိရင်မရောက်ဘူးပေါ့ရှုခွင့်အောင်စီမရောက်ဘူးပေါ့တွန်းအားတော့ပေးပါရဲ့ဒါပေမဲ့အဲ့ဒီတွန်းအားတစ်ခါတစ်ခါများသွားရင်လွန်သွားလွဲသွားနိုင်တယ်တစ်ခါတစ်ခါအေးစစ်စစ်လှုပ်နေလို့ရှိရင်လည်းပဲလို့နိုင်တယ်မမှီဘူးဖြစ်နိုင်တယ်ဒီတော့အလောတော်ဖြစ်အောင်စေပြီးတော့အခြားတစ်ဖက်ကလည်းပဲတိတိကျကျချိန်ရပါတယ်တော့ရွယ်စုထားရပါတယ် ပေါ်လာတဲ့အာယုံတဲအောင်လို့ရွယ်စုပြီးတော့အားစိုက်ပြီးတော့မှတ်လိုက်ပြီးဆိုလို့ရှိရင်အဲ့ဒီအာယုံနဲ့ထက်ကလေးဆိုခါရဲ့ ठी သွားတာပုတ်တိုက်တကယ်သူဖြစ်သွားတာ ठी မှန်သွားတာပဲ။ဘိုက်စီရောက်သွားရင်ဘိုက်နဲ့ ठी မှန်သွားမှာဘိုက်ပုံသဏ္ဍာန်နဲ့ပေါ့လေ ठी မှန်တယ်လို့ဖြစ်တာပေါ့။ဖောင်းတဲ့အချင်းရစီစိတ်ကလေးရကတ်သွားလို့ရှိရင်တတိကတ်သွားလို့ရှိရင်ဖောင်းတဲ့အချင်းရလောက်တည်တာပေါ့။နော်ရွယ်စုပြီးတော့အစိတ်ပါများတဲ့အခါကျတော့တည့်လာတယ်တိတိမိမိလည်းဖြစ်လာတယ်ဖောင်းမှုခေါ်တဲ့တောင်တင်းတဲ့သဘောစီစိတ်ကရောက်သွားလို့ရှိရင်တိတိမိမိဖြစ်သွားလို့ရှိရင်အဲ့ဒါလေးတည်လာတာပဲဘာဖြစ်လို့တည်တယ်အဲ့ဒီဘဝစိုက်ကြသွားလို့ဘာဖြစ်လို့တတိဖြစ်တယ်တည်တယ်အဲ့ဒီစီရောက်သွားလို့ဘာဖြစ်လို့တည်တယ်လဲတောင့်တင်းတဲ့သဘောလေးနဲ့စိတ်နဲ့ပုတ်တိုက်တကယ်သူထိထိမိမိဖြစ်သွားလို့ဒါပဲအဲ့ဒါလို့ဖတ်ရပါတယ်အဲ့ဒါလို့မှတ်တာဟာဒါသမပတိပတိပဲနီလန်ကျကျင့်သုံးခြင်းဆိုတာနီလန်ကျမှတ်ခြင်းဆိုတာဒါပြောပါတယ်ဒီမှာကျောယောဂီရဲ့အလုကတော့အာယုံပေါ်ပေါ်ချင်းပေါ့လေဒီကရွယ်စုချက်ရှိနေဘူးအဲ့ဒီစီရောက်လို့အားစိုက်ဖို့ဒါပဲရှိတယ်။ဒီတစ်ခုပဲရှိတယ်ဒီဘာမှလုပ်ဖို့မလို့ပေါ်လာတဲ့အယုဘာလဲဘယ်လိုလဲဘာကြောင့်လဲဆိုတော့စဉ်းစားနေလို့ရှိရင်ဟိုကပေါ်ပြီးပြောက်သွားပြီမရှိတော့မမိတော့အဲ့လိုဖြစ်သွားနေတယ်။လက်တွေ့သဘာဝတွေကိုချက်ချင်းသိဖို့ရန်ကတော့အဲ့လိုစဉ်းစားမှုများတဲ့ပုဂ္ဂိုလ်ကတော့ခုနပြောခဲ့တဲ့ဇာယင်ကလည်းဆုံးရှုံးသွားမှာပဲ။ဘုရားပြန်အားစိတ်ဝိရိယလည်းဆုံးရှုံးသွားမှာပဲ။အောင်းနဲ့စိတ်နဲ့ထိမှန်တကယ်သူပုတ်တိုက်တကယ်သူဖြစ်တဲ့အဲ့ဒီအင်္ဂါလည်းဆုံးရှုံးသွားမှာ။အဲ့ဒီအင်္ဂါလေးဆုံးရှုံးသွားလို့ရှိရင်တတိလည်းဆုံးရှုံးသွားပြီ။တတိဆုံးရှုံးသမာဓိလည်းဆုံးရှုံးသွားပြီ။သမာဓိဆုံးရှုံးသွားလို့ရှိရင်လည်းပဲတကယ်တဘာဝကိုသိတဲ့အသိပညာလည်းဆုံးရှုံးသွားပြီ။တစ်စက္ကန့်မှာတစ်ခါလုံးဆုံးရှုံးလိုက်လို့ရှိရင်တစ်မိနစ်မှာဆိုလို့ရှိရင်ဆုံးရှုံးမှုပေါင်း60ဖြစ်သွားပြီ။အဲ့ဒါဘာဖြစ်လို့လဲဆိုလို့ရှိရင်သီပ္ပဆိုင်အကျိုးကိုကောင်းကောင်းနားမလဲလို့ဉာဏ်တို့တန်ဖိုးထားအောင်မရှိတရားပေါ်မှာမယူသေးလို့ဆိုတာပေါ့လေဒီမှာကောက်ချက်ချလို့ရပါတယ်ဟောဒါပဲဖြတ်ချအောင်ဆို
စာဒုစာဒုစာဒု